လင်္လာပါခင်ဗျာဒီနေ့တရားရည်လိုင်းစီစဉ်မှာတော့မြစ်တကူညားဒီရန်ကုန်မြို့နယ်မှာလူငယ်တူကိုအုပ်စုလိုက်ထိုးချဲ့ရိုင်းနေရတာကနေတည်ဆုံးရဲ့အဖြစ်နဲ့ဆက်ဆက်ပြီးတော့ဒီမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေကိုဆွေးနွေးမှာဖြစ်ပါတယ်ဒီလိုစိတ်မကောင်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘယ်လောက်အများကြုံနေရသလဲအကြီးအကျယ်ဒီလိုဖြစ်ရမျိုးတွေကိုဟန်တားနိုင်မှုတရားဥပဒေစိုးမိုးဖို့ဆိုရင်ဘာလို့လုပ်ဖို့လုံလဲဆိုတာကိုကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်အခုတော့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာရောက်နေကြပါပြီအရင်ဆုံးကတော့ကျွန်တော်ဒီလူ့ကိုယ်ရေးရှင်းနေရေးဖြစ်တဲ့ဦးသိန်းတန်းဦးရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့ဒီတရုတ်ကောင်ကိုအောင်ရဲထွေးတည်ဆုံတဲ့ကိစ္စကတော့ဒီမြန်မာနိုင်ငံမှာဒီထုတ်ပြန်ဒီလူမှုကွန်ရက်ဒီမှာတော်တော်လေးလည်းဟိုးလေးတွေဖြစ်ခဲ့ပါတယ်ဆိုတော့ဒီလိုအမှုခင်းမျိုးတွေလူမြင်ခွင့်မှာလည်းရဲစင်အခြေမျိုးတွေကမြန်မာနိုင်ငံမှာဘလောက်တော်များဖြစ်နေလဲဆရာဦးသိန်းတန်းဟိုဒီလမ်းလမ်းကြီးကပြောပါဦးခင်ဗျာ
သူဒီ2019ကတော့ဗျာစလာတဲ့ရင်တကိုပေါ့နော်ဆရာဦးကိုညီကိုဒီဘက်မှာလည်းရဲစင်လူမြင်ခွင့်နေရင်းကြောင့်တော့အတက်ခံရတာပေါ့နော်ဒါကျွန်တော်တရားဥပဒေစိုးမိုးဘလောက်ပြတ်ပြားနေသလဲဆိုတာကိုကြားနော်အခုလည်းလာပြန်ပြီပေါ့ဗျာနောက်တစ်ယောက်ကိုဒီလိုပဲလူတွေကောင်မှဖြစ်ပြီးတော့ကံချောက်ရက်နေပြီးတော့တုတ်တယ်ဆိုတာနံပါတ်1ကတော့တရားဥပဒေစိုးမိုးမှုကင်းနေနေတယ်အနှစ်ကတော့တရားဥပဒေကိုလေးစားနိုင်တာဖို့အတွက်လေးစားနိုင်ရမယ်ဆိုတော့အတိဟာကျွန်တော်တို့ပြည်သူတွေမှာအတော်ချွေယွင်းနေတယ်ဆိုတဲ့အချက်တွေပဲပေါ်တယ်ဗျာအဲ့တော့အဲ့ဒီအချက်တွေကိုကျွန်တော်နှစ်မျိုးစလုံးလောက်ရမယ်ထင်တယ်ကာဝယ်တားဆီးတာရောအတိတ်ပညာပေးတာရောတို့ကလိုအပ်ပါလိမ့်မယ်ဒီလိုပြစ်မှုတွေကနေရာတကာမှာနေရာအနှံ့မှာစိုးရိမ်ပေါ်ရာဖြစ်နေတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒါကဆရာဦးတီယာတွေ့လဲရှိနေပါတယ်ကိုတီယာတွေ့ရတဲ့ဘောလာလည်းသိကြပါတယ်ခင်ဗျာဒီတခုရှိတာကဒီတရုတ်ဆောင်ကိုအောင်ရဲ့တွေ့ရတော့ဒီလူမျိုးများရဲ့ပုံကိုတီယာလည်းပြတော့သူကိစ္စတော့ပုံပြီးကျေကျေလောင်လောင်ဖြစ်တာပေါ့လေဒါပေမဲ့ဒီလူမျိုးတခြားတူပြီးမများရဲ့သူတွေဈာရဲမှာလည်းဖြစ်ပြနေတဲ့ကိစ္စတွေရောဘလောက်များများရှိနေလဲကိုတီယာတွေ့သိရလား
ဟုတ်ကဲ့ဟောပေါ့နော်ကျွန်တော်လည်းဒီဆက်တဲ့နေရာပြောမယ်ဆိုတိုင်းသားရလို့နေရာမျိုးမှာဒီလိုကိစ္စတွေအလားတူပေါ့နော်ဒီလိုကျွန်တော်တို့တရားဥပဒေစိုးမိုးမှုမရှိတာတကင်းကြောင်တော်မှာကျွန်တော်တို့ဟိုတခြားလူပြတ်တဲ့နေရာတွေမတော်ရဲတဲ့ကိစ္စတွေအများကြီးရှိတယ်ကျွန်တော်ဆိုရင်ဟိုပေါ့နော်အဒီတိုင်းသားမှာလည်းမိတ်ဆွေတွေတော်များများရှိတဲ့အတွက်ကျွန်တော်တို့ကြားတဲ့ကိစ္စတွေတော်များများရှိတယ်အဲဒီမှာဆိုရင်မိန်းကလေးဆိုတကင်းလေးတွေဆရာတန်းသွားရင်တော်မှာဘေးအလိုက်ပြီးနောက်ဆက်တာမျိုးဘေးကနေလိုက်ပြီးတော့တခါလေဟိုဘယ်လိုခေါ်မလဲဟိုတားပြောမရပြောပြောတာမျိုးပေါ့နော်အဲ့လိုမျိုးရှိတယ်ရဲတိုင်ရဲကလည်းမလာရဲဘူးပေါ့နော်အဲ့လောက်ကြီးကျွန်တော်တို့ကြားရတယ်ဗျဟိုရဲတော်မလာရဲဘူးဆိုတော့အဲ့လိုနေရာမျိုးဆိုရင်တခုခုကြည့်ပြီးဆိုရင်ကျွန်တော်တို့မတည်ဥွင့်ကြရတယ်ပေါ့နော်ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်ဒါဟိုကျွန်တော်တို့ဒီစင်ကြီးဘုံမှာအဲလူနေနေရာဒီမှာဖြစ်တာတော့သဘောထားတစ်ခုပေါ့နော်ဘာသာရိယာကကျွန်တော်တို့ဒီလည်းတော့တာရီစင်ရဲသားရဲ့ခြေမဲ့နေနေရာဒီမှာအများစုနေထိုင်တဲ့နေရာဒီမှာကျွန်တော်တို့ရာသီဥကျူးတော်လာပြီကျွန်တော်တို့တရားဥပဒေစိုးမိုးရှိတာကသဘောတော်ပါပါတပြုတ်တော်လည်းကြိုင်တွေ့ရတယ်ဒါပေမဲ့ဟိုတနေ့ကကျွန်တော်တို့ဒီ night club မှာဖြစ်သွားတဲ့ကိစ္စကြတော့ကျွန်တော်လူငယ်တွေမှာကအခုတော့ပိုင်းကျွန်တော်သတိထားမိတာကလူငယ်တွေသွားတဲ့လူငယ်ကူကြောင်းကျဲအတောင်းအားလည်းအချိန်ကဆက်ဖြစ်နေကြသူတို့တွေကမစင်မပြန်လောက်ပါတော့နောက်တစ်ခါလုံးတဲ့အခါမှာလည်းအတိုင်းအဆအမဲ့ပေါ့နော်ကျွန်တော်သတိထားမိတာဒီရုပ်ရှင်တွေထဲမှာလိုမျိုးတစ်ခါရအောင်ဆိုးလိုက်ပေါ့နော်ဒီလိုမျိုးလည်းလုံးချေလုံးဖြစ်တဲ့ဒီဖြစ်တာကကျွန်တော်တို့ကဒီဝိသေဝါတစ်ခုတည်းတည်းမဟုတ်ဘူးကျွန်တော်တို့မိသားစုတွေရဲ့ဒီကျွန်တော် family nature ပေါ့နော်မိသားစုကြားထဲမှာကျွန်တော်တို့ဒီနေရာထိုင်တဲ့ကျွန်တော်တို့ဒီလူနေမှုစနစ်အားဖြင့်ကြောင်းလဲလာတဲ့သဘောတွေပါတယ်ကျွန်တော်တို့ဒီမိပါဒီအတိုင်းဝိုင်းဖေးမျိုးတွေကလည်းကလေးတွေကျင်ကျင်းအောင်မထိတ်သိမ့်နိုင်ဘူးကွာဥပမာအဖေနဲ့သားနဲ့ဆိုတော့ဖေကလည်းတက်သူနဲ့သားလည်းတက်သူနဲ့ဆိုတဲ့သဘောမျိုးဖေကဖေဖေကသားမတော့မသိတဲ့အာမျိုးတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီလူဖွဲ့ကြီးကတော်တော်ကြောင်းလဲလာတယ်ဆိုတော့ဟိုမိဘကလည်းသားသတိကိုမနိုင်ဘူးတဝင်းကလည်းမနိုင်ဘူးသူ့ဘုရားလည်းမနိုင်ဘူးကျောင်းတွေမှာလည်းအဲ့လိုမနိုင်ဘူးဆိုတဲ့အာမျိုးဖြစ်လာတော့ကလေးတွေကလည်းလည်းနေမှာရေးစားမရှိတော့ဘူးရေးစားဆိုင်မလို့ဟိုဒီနေ့ဆိုင်တော့အသွေးခေါ်ရောပူကောင်းလာတာမှန်တယ်ဒါအမြင်လေးနဲ့ပြည်ပြီးဖူးရှာလာတော့ဘေးကကိုကြီးအနေနဲ့ကလေးတွေမှာဆော့တော်လို့ဒီကိုအမူရနှုတ်မူရရိုင်းတိုက်လာတယ်ဆော့ကြရတယ်အများကြီးရှိတယ်ဗျာဆော့ထိမ့်သိမ့်မဲ့ဆိုရင်တော့ဥပဒေကျူအောင်တခုတည်းရတယ်ထိမ့်သိမ့်လို့မရဘဲနဲ့ကျွန်တော်တို့ဒီပညာရေးပေါ့နော်နောက်ကပြီးပါအဲလိုအတိုင်းဝိုင်းနဲ့ကျွန်တော်တို့ဝိုင်းပြီးထိရမယ်အတိုင်းတွေပါရှိပါတယ်ဗျာဟုတ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမြန်မာရေးသုံးသက်သူဦးစင်ရသူလည်းနေလဲမှာရှိနေပါတယ်ဦးစင်ရသူရဲ့သဘောထားကိုခင်ဗျာအခုလို့ကျွန်တော်ဒီလိုအကြီးအကဲရုပ်ဆိုးတဲ့အမှုခင်းနေဖြစ်နေရတဲ့အခြေအနေနဲ့ပတ်သက်လို့ဦးစင်ရသူသဘောထားလည်းဆွေးနွေးပါဦးခင်ဗျာ
အဲဒီကောင်ကတော့ဟိုနာမည်ကြီးပုဂ္ဂိုလ်ဖြစ်တဲ့ကိစ္စဆိုတော့ကျွန်တော်ဟိုလေးတကျော်ဖြစ်သွားတာပေါ့ဆိုတော့ဟိုလေးတကျော်ဖြစ်သွားတဲ့ကိစ္စကတော့ဟိုတည်တဲ့လူကတော့တည်ပြီဒါပေမဲ့ဟိုနောက်တာမျိုးထပ်ဖြစ်အောင်သူ့အချက်ကနေပြီးတော့မှသူ့အချင်းကြီးမတည်ရအောင်ကျွန်တော်တို့ဘယ်လိုလုပ်ကြအောင်လဲပေါ့နော်ဟုတ်ကျွန်တော်မြင်တာတော့ဟိုအဲဖြစ်တဲ့အချိန်မှာလဲဒါချက်ချင်းမဖြန့်ချိလိုက်တာပေါ့နော်ဒီလိုမျိုးရန်ဖြစ်ကြတယ်ထူးကြဖြစ်ကြတယ်ဆိုတော့နိုင်ငံတို့ပါလို့ဆိုရင်တော့ဒါတောက်တာစားရတွေကလည်းရှိတဲ့အခါကျတော့ဒါမျိုးဖြစ်နိုင်တယ်ပေါ့နော်ဖြစ်နိုင်တဲ့အခါကျတော့ဟိုဘလို့များကျွန်တော်တို့အဲ့မှာရှိနေတဲ့ဒီလုံခြုံရေးတို့ပါလို့ကဘလို့ဖြန့်ချိလိုက်တယ်လေဒါဖြန့်ချိတာနောက်ကျတာလားပေါ့နော် အဲအဲ့ဒါကတော့ကျွန်တော်တို့တစ်ချက်ပေါ့နော်ဒီ security ဘိုင်းနဲ့ပတ်သက်လို့လုံခြုံရေးနဲ့ပတ်သက်လို့ဒါကျွန်တော်တို့တွေမှာတော့အားနည်းတာတွေရှိတဲ့အခါကျတော့ဒါမျိုးများဖြစ်မလာပါဘူးနော်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကကျတော့ဟိုပျော်တဲ့အချိန်မှာဒါဟိုပျော်တာအပျော်လွန်ပြီးတော့လက်လွန်ရှည်လွန်နဲ့နောက်ဆုံးမှာတော့ဟိုအရွယ်ပဲဖြစ်သွားတာကြီးလက်ဖြစ်နိုင်တယ်ပေါ့နော်အဲ့ခါကျတော့ဒါမျိုးတွေမဖြစ်အောင်ကျွန်တော်တို့ဘယ်လိုလုပ်မလဲပေါ့နော်ဒီဟိုဥယျာဉ်စီဝါးတွေသုံးတာတွေပါအများကျွန်တော်တို့ဒါအဲ့လည်းတော့မို့တော့အလွယ်ကူချင်းနေရကျွန်တော်တို့ရှိနေသလားဒါမှမဟုတ်လူငယ်တွေကိုယ်တိုင်နိုင်ကစိတ်ကကျွန်တော်တို့ပေါက်ပွဲလဲသလားပေါ့နော်ဒါတွေကတော့ဟိုတင်ချင်းမှုတွေပါနေတယ်ကျွန်တော်တို့ကြည့်ရမှာပေါ့ဟိုဒီလိုနာမည်ပုဂ္ဂိုလ်မျိုးကြာတော့မှာပဲကျွန်တော်တို့အဝုံးဝုံးဆိုပြီးတော့အခုကျွန်တော်တို့ကဖြစ်ကြတယ်ဒါပေမဲ့တကယ်တမ်းကြတော့လေလူမသိသူမသိနဲ့ဖြစ်နေတဲ့ဟာတွေကလည်းအားကြီးပဲပေါ့နော်ခုနကကိုကြာသေးပြောတဲ့တယ်မှာဆိုတော့ပါပါတယ်သူပြင်တော့ကျွန်တော်ယောက်ျားလေးတွေကတော့ဘာလဲပြောဟိုကိုကရာအားဖြင့်ဟိုဒီသဘောတရားကိုခန္ဓာတောက်ပုံရကြတော့ဟိုတုံ့ပြန်မှုတော့တန်ရှိတယ်ပေါ့နော်ဒိန်းကလေးတွေပါလေဆိုရင်ပို့ပြီးတော့ကျွန်တော်တို့ဒါမျိုးဒီအန်ရီတွေကပို့ပြီးကျွန်တော်ရင်ဆိုင်ရတာများပါတယ်အဲ့ခါကျတော့ဟိုတရားဥပဒေစိုးမိုးရေးမှာတော့ကျွန်တော်တို့ပြီးရတော့လုပ်ဖို့တော့လိုနေတယ်ပေါ့နော်ဟိုစနတ်တို့ပါလို့ကျွန်တော်တို့အဲ့လိုမျိုးတွေဆိုရင်နာတစ်ပိုင်းပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့လူတွေတဲ့အဆက်အလျင်ဆိုရင်ရတာတစ်ပိုင်းဒါပေမဲ့အခုလိုမျိုးဒီစာမန်လူပေါ့နော်နိုင်ငံရေးနဲ့မပတ်သက်တဲ့လူတွေအတွက်ပါဒါအနေနဲ့ကဆိုရင်နေရတယ်ဆိုတဲ့ခါကြတော့တရားဥပဒေစိုးမိုးရေးမှာတော့ကျွန်တော်တို့ကနောက်တဲ့တစ်ဆင့်တော့တွားဖို့တော့လိုနေတာပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်အခုဒီနေရာမှာအခုအကုန်လုံးတော့ကျွန်တော်ကစောစောပိုင်းမှာအခုထောက်ပြနေတဲ့တစ်ချက်ကစိတ်ဝင်စားစရာကောင်းပါတယ်ဒီအခုဟိုဖြစ်ဖြစ်ခဲ့တဲ့ကိစ္စကိုအခြေခံပြီးတုံ့တက်မယ်ဆိုရင်ဒီလူမှုရေးရာဒီလူငယ်ရေးချားထဲမှာဟိုဇာတိတာပိုင်းစိတ်ဓာတ်ရေးရာအပိုင်းဟိုကြာဆင်းလာတဲ့အခြေအနေကိုထောက်ပြတာကျွန်တော်သတိထားမိပါတယ်ဆိုတော့ဆရာဦးတင်းတန်းကဒီလူငယ်ရေးဒီလူမျိုးပေါ့လေစိတ်ဓာတ်ရေးရာလူမှုရေးရာမြင့်တင်မှုလိုအပ်တဲ့အခြေအနေမျိုးဟိုစိတ်ဓာတ်ရေးရာပေါ့လေဇာတိတာပိုင်းအရာတွေဒီကြာဆင်းလာတာကဘလို့အခြေအနေကြောင့်အခြေခံဖြစ်လာတယ်လို့ဆရာအနေနဲ့ယူပြီးတော့တုံ့တက်တယ်ဆရာ။ဆရာ
မချက်ပဲဗျဒါလည်းဒီချက်ကတော့ကျွန်တော်တို့ဖြစ်ဖြစ်ဆက်ကကျွန်တော်ဆရာနာချက်စတဲ့အမောင်လူအောင်ဒီမှာကြာခဲ့ရ။ကြရတဲ့အခါမှာလည်းဟိုကျွန်တော်တို့ဒီလူကိုလည်းဒီအုပ်ချုပ်တဲ့ဆိုတာရင်းရင်းကြီးကြီးဟိုဟိုဆက်ချာနေမှမရှိဘူးရိုင်းစမ်းစမ်းနိုင်တဲ့စီးနေညီသိမ့်နဲ့လေသိမ့်နဲ့ထောင်ချရဲနန်းတော်ဖြစ်တယ်တရက်နဲ့ဖြစ်တယ်ဆိုတာတွေကအလုံးမျိုးစီစီမှာမြင်လာတာ။ဒါပေမဲ့ကျန်းဖဲမှုတွေဟိုဒီကမကျွန်တော်တို့ဘဝမှာအလေးထားလို့ဖြစ်လာတာတစ်ချက်ဟမ်ဒါဒုတိယတစ်ချက်ကတော့ပညာရေးစနစ်ပေါ့ဗျာ။ပညာရေးစနစ်မှာလည်းပညာရေးစနစ်ကကျွန်တော်တို့လုံလောက်တဲ့ကြည်ကြည်မှုတွေနောက်တစ်ခါခုနလိုဥပဒေကိုလေးစားလိုက်နိုင်ရမယ်ဆိုတဲ့အချက်မျိုးတွေဟိုဒါတင်ကြားမပေးနိုင်ဘူးအုပ်ချုပ်နေတဲ့လူကလည်းပဲဥပဒေမလိုက်နိုင်ဘူးဥပဒေကဘယ်လိုပြတ်တန်းတန်းနောက်ဒါဒေသမားတွေညီဘူးမတရားသိမ့်တယ်နောက်ကိုယ်ကိုယ်ခွင့်ရတဲ့ဘူးဒီလောက်ကန်ဆောင်ရနေတဲ့လူမတရားပြိနေတယ်ဥပဒေကခွင့်ရမပေးဘူးဆိုတော့ဥပဒေစိုးမိုးမှုမရှိဘူးဥပဒေကဘာမှမဟုတ်ဘူးလို့အဲတမန်ကြီးတွေစိတ်ထဲမှာခံစားနာနေရတဲ့အနေအထားတွေပတ်ဝန်းကျင်အခြေအနေတွေလူတွေရဲ့ယဉ်ကျေးမှုကိုပြစ်တင်ပေးနိုင်တဲ့ပညာရေးစနစ်ကိုစနစ်တကျတည်ဆောက်မပေးနိုင်တဲ့နဲ့ပညာရေးစနစ်ကြီးကဖြည့်ဆည်းခံထားတဲ့အခြေအနေမျိုးမှာတော့ဒီလိုစိတ်ကြမျိုးတွေဒီလိုအလေးထားတွေဒီလိုမဖွဲ့မရာစိတ်ဓာတ်တွေပေါ်ပေါက်လာသေးတဲ့ကျေးဇူးများများဖြစ်တယ်လို့ကျွန်တော်မြင်နေတာ
။ဟုတ်ကဲ့ကိုတရားတွေ့ရသဘောထားခင်ဗျာဆောစောဆရာဟိုတင်တန်းကဒီနိုင်ငံရေးဟိုဟိုလူမှုရေးစသဖြင့်ဟိုပြဿနာအခြေခံတွေကိုသူထောက်ပြသွားပါတယ်ဆိုတော့ဒီကျောင်းကလည်းဟိုပြောကြတာကပေါ်လေးကိုထောက်ပြရရှိမယ်ကျွန်တော်ဒီတော်တော်ရှင်းပြောင်းပေးတယ်ပြေးစားနောက်ပိုင်းပေါ်ပြမယ်ထဲမှာဆိုလေဟိုထောက်ပြရချက်ရှိနေတာဒီလိုပေါ်လေးဟိုစီဝါရေးချင်းနေဟိုနေကြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုဆက်ဆက်နေဆိုပြီးတော့လေစီဝါရေးကိစ္စတွေကိုထောက်ပြရရှိတယ်ဆိုတော့နိုင်ငံရေးလူမှုရေးစီဝါရေးဘလို့အကြောင်းချက်တွေကြောင့်ဒီလိုလူငယ်တွေရှားမှာဒီလိုဓာတ်တာပိုင်းရရတဲ့စိတ်ကြီးရအားဖြင့်မဖြစ်ဖြစ်ကြာဆင်းလာတဲ့ချင်းတွေကြုံနေရတယ်ကိုပြရသေး
ဟုတ်ကဲ့ခင်ဗျာဟိုဒီကျွန်တော်ဆောပြောတဲ့စီးပွားရေးပြဿနာတို့နိုင်ငံရေးပြဿနာတို့ဆိုတော့ကျွန်တော်တို့ကဟိုလက်တလောဒီလိုမျိုးကျွန်တော်တို့ဒီရက်ဆက်ကြမ်းကြုတ်မှုတွေရောလားတော့ကျွန်တော်တရားဥပဒေချိုးဖောက်မှုတွေရောဖြစ်စေနိုင်တဲ့အကြောင်းတရားတွေပေါ့နော်ဆိုတော့ဟိုဆရာဦးသိန်းတောင်းလည်းဆောပြောသွားပြီးပါကျွန်တော်ဒီညမှာတစ်ချက်ကလေးပဲထောက်ပြပြင်လဲဒါပါလဲဆိုတော့ဟိုကျွန်တော်သတိထားမိတာအခုကလူတိုင်းလက်ထဲမှာလည်းဒီ smartphone ရှိပြီးရောကျွန်တော်တို့ဒီ website ဒီ internet ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီ Facebook တို့ဟာမျိုး YouTube တို့ဟာမျိုးအားလုံးရှိနိုင်တယ်အဲ့လိုရှိတဲ့အခါမှာတို့ဘာလို့ရှိလဲဆိုတော့တော့ဘာလို့ဒီလူငယ်တွေရောလူကြီးတွေရောသတိထားပြီးကျွန်တော်ကြည့်တဲ့အခါကျတော့တကယ်ဆက်ဆက်ကြီးလို့တတ်ဖြတ်တဲ့ကိစ္စတွေနှိမ့်ဆက်ခြင်းတဲ့ကိစ္စတွေလည်းရှိကြတယ်ချေကြတယ်တွေ့ရတာပြည့်တဲ့အခါကျတော့ဟိုကလေးလူတွေရဲ့စိတ်ထဲမှာဒါတွေအရင်တောက်သွားတဲ့လူတွေရှိတယ်လို့ဒါကိုမသိမသာစိတ်ကနေပြီးတော့ဟိုဆွဲလာတဲ့လူတွေလည်းရှိရတာဟိုတိရတာကြိုက်ရတဲ့လူတွေရှိတယ်မသိမသာစိတ်ကနေဒီလေးထားတွေကိုပင်ယူမိတဲ့အသာဖြစ်သွားတဲ့လူတွေလည်းရှိတယ်ဒီပေါ်မှာသွားကြတော့ပညာအခြေခံမကောင်းတဲ့လူတွေစီးပွားရေးအခြေခံမကောင်းတဲ့လူတွေဒီလိုကလေးတွေဒီကျွန်တော်တို့ဒီလောက်ကလောင်းကစားသမားတွေလား ဟိုနောက်တစ်ခါကျွန်တော်တို့ဒီမြေစေဝါဆွဲနေတဲ့ဒီလူငယ်တွေကောင်းတဲ့ဟိုဒီဟာတွေရောက်နေတဲ့ဟာကတော့ဇက်တလောစီဝါရေးမကြည့်နေတဲ့ကိစ္စဇက်တလောဒေါသဆက်ဆရာအလားနိုင်ငံရေးစီဝါရေးအခြေခံပေါ့နော်ပြဿနာတွေတွေ့တဲ့ခါကျတော့ဒါတည်းမတိစိတ်တယ်မှာရောက်နေတယ်တော့ပြောအကျုပ်မှုတွေဒီရက်သက်မှုတွေကြားကြုံမှုတွေကဘုံဆိုဒီခါလေးရောက်လာပြီးတော့အဲ့ဒီထဲအတိုင်းသူတို့လုံမိကြတဲ့သဘောရှိတယ်ဆိုကျွန်တော်တို့တိုင်းပြည်ကတကယ်တမ်းကျတော့ဟိုတော့ကတော့ပြောတာတခြားတိုင်းပြည်ရဲ့စာရင်ကျွန်တော်ဒီအင်တာနက်သုံးတာတော့ပိုပြီးလွတ်လပ်တဲ့သဘောရှိတယ်ဟုတ်လားဟိုကျွန်တော်ဒီ section နဲ့ auto section နဲ့ auto section နဲ့ auto မကြည့်ရဆိုလဲကျွန်တော်ကဒါလို့အင်္ဂလိပ်လိုစာတန်းထိုးတာပဲရှိတာကျွန်တော်တို့ဒီတိုင်းကြည့်တယ်ဒါတွေကလည်းတရားမဝင်ရနိုင်တဲ့နေရာရှိတယ်အဲ့တော့ကျွန်တော်တို့ကတော့ပြောတယ်ဒီဒီကလေးတွေရဲ့ဟိုလူငယ်တွေဖြစ်သူကြီးတွေဖြစ်ကျွန်တော်တို့ဒီစက်ငယ်ပရင်းကိုကိစ္စလေးဖြစ်တယ်ဆိုတော့ဒီအကျိုးသက်တွေအများကြီးပါတော့ကျွန်တော်တို့ဒီရက်သက်မှုဥပဒေချိုးမောမှုတွေဟာမတရားပြုကျင့်မှုတွေကိုစစ်တော်ပေးနိုင်တယ်ကျွန်တော်တို့ software တွေပေါ့နော်အဲ့လိုဒီကျွန်တော်တို့ entertainment နဲ့လာလာကျွန်တော်တို့ social network ကလည်းလာလာ internet ကလည်းလာလာအဲ့ဒါတွေကျွန်တော်တို့အဆက်မပြတ်ကျွန်တော်တို့လုံးဝ control မရှိဘဲလာနေတယ်အဲ့ဒါပြဿနာတစ်ရက်ကအဲ့ဒါကိုအစိုးရတနည်းတစ်ပုံပေါ့နော်ကျွန်တော်တို့ဒီတားကျွန်တော်ဒီ internet သုံးနေတာကိုဟလာတားပြဖို့ပြောရမှာမဟုတ်ဘူးတင်းတင်းလျောက်ပတ်ကကျွန်တော်တို့ဟလာကောင်းတဲ့ဘက်ကိုအသုံးချဖို့ဘေးကဆိုးဆိုးနေဖို့ဘယ်လိုလုပ်မလဲဆိုတာစဉ်းစားဖို့အချိန်နဲ့ကျွန်တော်တို့လွတ်ပေးတာဟလာမျိုးမျိုးဖြစ်နေတာ၄၀တယ်မကတော့ဆိုတော့ဒီလိုအချိန်လေးမျိုးမှာတော့ကျွန်တော်တို့ကဒီတိုင်းဆက်သွားနေတော့ဒီကဆိုးဖို့ပဲရှိနေတာ
ဟုတ်ကဲ့ဟုတ်ဆိုကျွန်တော်တို့ဟိုတော့ဒီလို smartphone တွေပါတယ်တွေ့ချင်းချင်းမရှိနေဖြစ်ကကျွန်တော်ဗမာပြည်မှာဟိုတော့ဒီမှုဝင် channel တွေပါလို့ဆိုရင်တော့မှာပဲဟိုမပေါ်ပြတဲ့သတင်းတွေတော်တော်များရှိတယ်အခုကတော့ဒီလိုကိစ္စမျိုးတွေက Facebook မှာအချိန်မီဟိုတယောက်ကဖတ်ချလိုက်တဲ့ဆိုတော့တယောက်ကဝင်ကြည့်လိုက်ရတဲ့
အချိန်မီတွေရင်းသက်သက်တာပြန်တာရိုက်တာနှက်တာနှိမ့်သက်တာတို့ပါတော့အဲ့လိုမျိုးဆိုတော့ပြည်ကြတယ်ဟု
တ်ဟုတ်ကဲ့ဆိုတော့ကျွန်တော်ကိုယ်စီရသူရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်ကိုယ်စီရသူရဲ့သဘောထားကိုလည်းအခုကျွန်တော်တို့ဒီလူငယ်တွေဘိုင်းမှာဒီဟိုဟိုစိတ်ကြေးရရကြာဆင်းလာနေတဲ့အချိန်တွေကဘာလို့အချိန်တိုင်းဖြစ်လာရလဲ
အချိန်မျိုးတော့ဟိုလူငယ်နဲ့ပတ်သက်ရင်တော့ကွင့်ရေးရှိတယ်ပြောတယ်ပေါ့နော်ကျွန်တော်တို့နိုင်ငံငယ်ပဲနိုင်ငံဖြစ်တယ်ဘာလို့လဲဆိုတော့အသက်ငယ်တဲ့လူကြီးကကျွန်တော်အချိုးစားများတဲ့အတွက်နိုင်ငံကဒါခွင့်ပြုတတ်မှုလုံးပြန်သွားနိုင်တယ်လို့ကျွန်တော်ပြောကြတယ်ဆိုရင်ကကြတော့ဟိုဒီလူငယ်တွေကလူငယ်ဆိုတာကိုကျွန်တော်တို့လည်းလူငယ်ကတကြီးလာတာဆိုတော့ဟိုခွန်အားရှိတယ်သူကတော်နိုင်ခြင်းနဲ့စိတ်ရှိတယ်အဲစူးစမ်းကျင်တယ်ပြီးပေါက်ကွဲထွက်ကျင်တယ်ပေါ့နော်ဆိုတဲ့အခါကျတော့အဲ့ဒီစိတ်တွေကိုကျွန်တော်တို့လမ်းမှန်ပေါ်တည့်ပေးလိုက်ရင်ဒါအများကြီးကျွန်တော်တို့ကကောင်းသွားမှာပေါ့နော်ဗိုလ်ချုပ်တို့ဆိုလည်းငငယ်ရွယ်နဲ့သူတို့လုတ်ခဲ့ကြတာဥချုံငင်းတို့ပါလို့ဆိုလည်းဆိုတဲ့အခါကျတော့ကျွန်တော်အနေနဲ့ကတော့၃ခုပေါ့နော်သူရဲ့စိတ်တွေဒီဒီခွန်အားတွေပေါ့နော်စူးစမ်းကျင်တဲ့စိတ်တွေကိုဘယ်တဲ့ကိုကျွန်တော်တို့ဖောက်ထည့်ဖို့လိုလဲဆို၃နေရာပေါ့နော်နံပါတ်၁ကတော့အားကစားပေါ့ဆိုတော့ဒီအမေရိကန်တို့ဘာလို့မှဆိုတဲ့ဒီလူမဲတွေနေတဲ့အာဖရိကန်အမေရိကန်တွေနေတဲ့ရပ်ကွက်မှာဆိုရင်ဒါအခြေအနေကတော်တော်ဆိုးတာပဲဒါပေမဲ့အားကစားဘက်ကိုလှည့်လိုက်တဲ့ခါကျတော့တချို့ဆိုတာဘတ်စက်ဘောအကျော်မော်တွေကျွန်တော်တို့ဖြစ်လာတယ်ပေါ့နော်ဆိုတဲ့အခါကျတော့အားကစားတို့ဘာလို့ကျွန်တော်တို့ဒါပန်တီးပေးဖို့လိုရဲခွန်လန်းနေပါရဲ့အားကစားခွင့်နေရာစသွားလို့လာလို့လွယ်ရောလွယ်အောင်ပေါ့နော်ကစားလို့လွယ်အောင်လို့နောက်ထပ်ကပညာရေးပေါ့ခုနကပြောတဲ့ဒီဒီဥပဒေဟာပြောတဲ့ပြောခဲ့တဲ့ smartphone လို့ပေါ့ဒါကြီးကကျွန်တော်တို့တားလို့မရအောင်ကျွန်တော်ငယ်ငယ်တုန်းကဆိုဒါအခန်းထဲမှာပိတ်ထားလို့ရတယ်အခုအခန်းထဲကပိတ်ထားတယ် smartphone တုံးလို့ရတယ်ပေါ့နော်ဆိုတဲ့အခါကျတော့ဒါအခန်းပေါ့နော်အခန်းကတော့ဒီပညာရေးစာဖတ်ဖို့ဆိုရဲဘက်ကိုကျွန်တော်တို့တွားဖို့လိုတယ်ဒီပညာရေးနဲ့အခန့်ရှိတာရင်တော့ဘယ်ပဲလွတ်လိုက်လွတ်လိုက်ပေါ့နော်ဒါကျွန်တော်တို့ကဘာမှချက်ချာမရှိဘာပဲလာလာသူ့အနေနဲ့အသိဉာဏ်နဲ့ကျွန်တော်တို့စဉ်းစားဆုံးဖြတ်လို့ရတယ်နော်နောက်တစ်ခုကတော့ပါလဲဆိုတော့ကျွန်တော်အလုတ်ကင်ပေါ့အလုတ်ကင်မရှိရင်တော့ဘာဖြစ်လဲဆိုတော့လူကစိတ်လေးတယ်အလုတ်ကင်ရှိတယ်ဆိုရင်သက်ဆိုင်ရှိတဲ့လူပဲဖြစ်ဖြစ်မရှိတဲ့လူပဲဖြစ်ဖြစ်အလုတ်ကင်လုတ်ထားတယ်ဆိုတော့တာဝန်ယူမှုတစ်ခုကရှိနေတဲ့ခါကျတော့သူ့ရဲ့စိတ်ကအဲ့မှာရောက်တာပေါ့နော်ဆိုရတာကြတော့အဲ့လိုမျိုးတွေမရှိဘူးဆိုရင်တော့ခုနကကျွန်တော်တို့ပြောခဲ့ကြတဲ့ဒီမူရစေဘွားတို့တခြားဟိုအချက်ပေါ့နော်နောက်ပြင်းလဲဒါအပျော်ပါလိုက်စားတာအဲ့လိုမျိုးနောက်ဆုံးဒီ night club တို့ဘာလို့ပေါ့နော်ဒါမျိုးတွေ night club တို့ဘာလို့ကလည်းလုံချုံဆိုရင်တော့ကျွန်တော်ပြဿနာရှိတာပေါ့နော်နေပါဆိုရင်တော့ဒါလူငယ်ပါဝပျော်ကြတာဖြစ်တဲ့ဆိုပြဿနာမရှိတဲ့ခါကျတော့ခုနကသူတို့ရဲ့ဒီတော်လာခြင်းနဲ့စိတ်တွေဒီခွန်အားတွေကိုပေါ့နော်ဒီတောင်းတဲ့ဘက်ကဒီအားကစားဒီပညာရေးနောက်အလုတ်ကင်ဘက်ကိုဒါတွန်းပေးနိုင်မယ်ဆိုရင်တော့ဒါဒီပြဿနာကိုကျွန်တော်တို့ကကျေးဇူးနိုင်တဲ့ကျနိုင်ငံတိဆောက်ရေးမှာပါဒါလူငယ်တွေအတွက်ခွန်အားရလိမ့်မယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးပွဲဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါတယ်။ကိုကမောင်လည်းဖြစ်ပါတယ်။ကိုကမောင်လည်းရသဘောထားလည်းဆွေးနွေးနိုင်မှာပါခင်ဗျာ
။ကျွန်တော်မြန်မာနိုင်ငံမှာကျောင်းဥပဒေစိုးမိုးရေးရအကြောင်းရတော့ကျွန်တော်ရေးဥတော်ထားတော့ရောဝန်ထမ်းရပြီးအမေသိပ်ပါဆွေးနွေးတဲ့ချင်းဖြစ်ပြီးကျွန်တော်ပါဝင်ထားတော့နေရတယ်အထက်ကအမေသိပ်ရင်ဟင်းဖြစ်ရှိနေအချိန်မီတာစီချင်းအချိန်မီဆေးပုံချင်းရောက်ဟိုတယ်တောင်းဒီရထားတော့ကြပြီးကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေကတော့အဲ့ဒီကျောင်းဝင်ဆုံးမကြီးအရင်ကြောင်းရတော့လူငယ်ဝန်ထမ်းတွေတောင်းနေတာတောင်းရထားတော့မဟုတ်ခဲ့လေအမေသိပ်ကထားတော့လေအမေလေးဖြစ်နေကြကျွန်တော်ဒီမှာတရားဥပဒေစိုးမိုးကိုခံစားလို့ရှိရပါရဲ့ခင်ဗျ။အဲဒါနဲ့ကျွန်တော်အင်တာနက်ရောက်ဆိုရင်ကျွန်တော် တောင်းရဲ့ဆန်းအောင်လေတောင်းလို့ဒီကောင်းတော်လေယူနီကောင်းဒီတဲ့တိုင်းရဲ့ကျော်လို့တောင်းလို့အပြည့်တော့ဆန်းအောင်ပြောသူကတည်းကပြည့်ရတယ်ခင်ဗျာအားလုံး
ဟုတ်ကဲ့ခုခမလေးပါဝင်စနေပြီကျေးဇူးပါအခုကျွန်တော်တို့ Facebook ပေါ်ကနေပြီးဆက်သွယ်ပြီးတော့မှတ်ချက်တွေပို့ထားတဲ့ချို့ကိုလည်းပေါ်ပြချင်ပါတယ်ကိုရန်လည်းစာတချို့အရင်ဖတ်ပြပေးပါဦးလေ
ဟုတ်ကဲ့ပါကိုမြင့်ကျော်ဆိုတဲ့အကောင့်ပိုင်ရှင်ကတော့ခင်မိတိုးတက်လာတာနဲ့အမျှကိုကျင်တရားတွေအမိဘရဲ့အဆုံးအမတွေရော်ပါလာပြီးအပြင်ထွက်တာနဲ့ဒေါက်တာလက်နက်ကတပါတယ်ပါလာတယ်စိတ်တက်တွေပြုပြင်ပေးဖို့အဓိကချပါတယ်တဲ့နောက်ပြန်ဆောင်ခွင့်လေးရကျင်တယ်ဆိုတဲ့အကောင့်ပိုင်ရှင်ကတော့နိုင်ငံတော်ရဲ့ခေါင်းဆောင်တွေကနိုင်ငံတော်တိုးတက်ရေးကိုအားသွန်ခွန်ဆိုင်ဆောင်ရွက်နေချိန်မှာပြည်သူလူထုအနေနဲ့ညီညွတ်ညွတ်နဲ့တူနဲ့တူချစ်ချစ်ခင်ခင်စီစီလုံးလုံးမနေဘဲအခုလိုပြုမှုတဲ့ဆိုတာတိုင်းပြည်နဲ့လူမျိုးဂုဏ်သိက္ခာကိုချသလိုဖြစ်နေပါတယ်တဲ့ဖြစ်တဲ့ကိစ္စတွေပါဆိုပြီးပြောထားပါတယ်နောက်ဤချောဆိုတဲ့အကောင့်ပိုင်ရှင်ကတော့ရဲရဲတိုးချဲ့တင်ပါတယ်မြမပြည်မှာလူမိုက်တွေများပြီးရဲကနဲနေပါတယ်ပြဿနာဖြစ်ရင်ရဲတွေကလူမိုက်တွေကိုမနိုင်ဘူးကြောက်နေရတယ်ရုပ်ရှင်တွေကလို့အားလုံးတက်ပြီးဖြတ်ပြီးမှနောက်ဆုံးမှရဲရရောက်လာတာကြီးပဲဆိုတော့ရဲရတိုးချဲ့ပါလူမိုက်တွေကိုနှိမ်နှင်းစွာပြည့်ပြည့်စုံစုံနှိမ်နှင်းပါလူကြီးသားသမီးတွေလူကြီးသားသမီးတွေမိမဆုံးမဖာမဆုံးမတွေအပါဝင်ပေါ်တဲ့မြန်မာပြည်သူအားလုံးကအေးအေးချမ်းချမ်းပဲနေကြင်ကြတဲ့သူတွေကြီးပါဆိုပြီးတော့ပြောထားပါတယ်နောက်ဦးမြင့်သိန်းဆိုတဲ့အကောင့်ပိုင်ရှင်ကတော့အာနာရှိငွေရှိတဲ့မိသားစုအတိုင်းဝန်းမှပေါက်ဖွားလာသောလူတစုကြောင့်ဖြစ်ရတာမို့တရားဥပဒေမိဘတွေကစပြီးလိုက်နာပြစ်မှာပြီးတဲ့တရားဥပဒေစိုးမိုးမှုလူသားခင်ရင်းနှီးမှုရှိပြစ်မှာပြီးဆိုပြီးတော့ပြောထားပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီ Facebook မှတ်ချက်တချို့နဲ့ပတ်သက်ပြီးဒီအမှုနဲ့ပတ်သက်လို့ဟိုဒီ Facebook မှတ်ချက်တွေပြန်ချာလူမှုကွန်ရက်တွေမှာရေးနေတာတွေလည်းကျွန်တော်တွေ့ရပါတယ်ဒီတိုင်းမှာဆိုလို့ရှိရင်ဒီငွေကြေးတန်းနဲ့အတိုင်းဝန်းသာသမီတွေလူငယ်တွေကဒီရရန်ကကလည်းဆယ်လောက်တဲ့ဆိုတော့အမြင်တွေလည်းတွေ့ပါတယ်ဆိုတော့ဟိုငွေများတရားနိုင်ဆိုတဲ့အမြင်မျိုးနဲ့မြန်မာနိုင်ငံတရားစီရင်ရေးဘောတန်မြတ်အမြင်နဲ့ပြောရတယ်လည်းရှိပါတယ်ဒီမြန်မာဆရာဦးတင်းတန်းဦးသဘောတော့ကျွန်တော်ကြားနေပါတယ်အခုတကယ်တော့ဒီငွေကြေးတက်နိုင်တဲ့အတိုင်းဝိုင်းနဲ့မကပါဘူးအာဏာပိုင်အတိုင်းဝိုင်းပိုင်ကနေပတ်သက်လို့ရှိရင်လည်းအမှုတွေကိုဟိုဒါဘယ်လိုပြောလဲဆိုရေလုံးရေပြားမဖြစ်ဘဲနဲ့အဖျားရှုရတယ်ဆိုတဲ့ကိစ္စမျိုးလည်းကျွန်တော်မကြားခဏကြားရတယ်ဆိုတော့ဒါရီကလည်းတရားစီရင်ရေးဒီတရားဥပဒေစိုးမိုးရေးမှာဘလောက်တောင်များအဟံဒါအခက်အခဲဖြစ်နေလဲဆရာ
ဒါတော့ဖြစ်တာပေါ့ဗျာဟိုတရားစီရင်ရေးရတယ်ပဲဟိုလွတ်လွတ်လပ်လပ်ပြင်းလို့ရှိရဲဆိုပေမဲ့ဒီတရားစီရင်မှနေဆိုတာကဒီအပေးဒီပြည်စီမပေးဒီပြည်စီအုပ်ချုပ်ရေးမှနေကိုငဲ့ကြည့်ရတာကြီးပါပဲဒါကလုပ်ရတယ်ဥရိယလုပ်ရတယ်ဆိုတာလေဖြစ်တော့ကဥရိယမှနေကလုပ်တာအတိုင်းလုပ်ရတာလုပ်တဲ့အခါကျတော့ဥပမာအားဖြင့်အချင်းတိုင်းမပေါက်ချင်းတိုင်းမလုပ်နိုင်တာမျိုးတွေရှိတယ်ဟုတ်တကူဥပမာကျွန်တော်အခုလိုက်တပါဆောင်ရွက်နေတဲ့ဟိုနိုင်ငံတော်သစ္စာဖော်ပြကုန်ကံမှုလို့အမှုမျိုးတွေမှာတရားစွဲတာကအုပ်ချုပ်ရေးအာဏာပိုင်မှာသမရယဉ်ကြီးကြတဲ့ဒီလေကြီးကတရားစွဲတဲ့အမှုမျိုးတွေမှာပဋိဌာန်ကိုစစ်ကြောရေးမှာရဲနဲ့ဒီဘက်ဒီကအဖွဲ့တွေကစိမနှိမ့်ဆက်ပြီးတော့မေးတဲ့ထွက်ချက်တွေကတရားဥပဒေမညီတဲ့နဲ့ဒါတွေကိုရှာဖွေပုံစံနဲ့သိပြီးတော့တည်ငံကျင့်သွင်းတဲ့အပေါ်မှာလည်းတရားရင်ကကျွန်တော်တို့ကန့်ကွက်တော်လဲဥရိနဲ့မညီပေမဲ့လက်ခံနေရတယ်အဲ့လိုတည်ငံထောက်ထားမရှိပေမဲ့အကြောင်းကြောင်းထောက်ထားပြီးတော့အဲ့ဒီလိုထွက်ချက်တွေပေါ်မှာအခြေခံမှုတွေအဖြစ်ပေးနေရတဲ့အနေအထားတွေဖြစ်နေတဲ့အခါကျတရားစီရင်ရတယ်ပဲဥရိကြီးတော့အကုန်မလုပ်နိုင်သေးတဲ့အနေအထားမျိုးပဲဗျာ
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email နဲ့ Facebook ပြီးဆွေးနွေးထားတဲ့ပုံကိုတချို့လည်းရှိပါတယ်သူတို့စာရည်ကိုလည်းပေါ်ပြချင်ပါအရင်ဆုံးကတော့တကုံမျိုးတစ်ကဦးလာထွန်းရဲ့စာကိုမဆုမုံဖတ်ပြပေးပါဦ
းမျိုးလေကောင်မှာလူငယ်တဦးကိုလူတစုကဝိုင်းရိုက်တတ်တဲ့စိုးဝါတဲ့သတင်းတရက်ကိုအခြေခံပြီးအင်မတန်လင်းနေတဲ့ဥပဒေစိုးမိုးရေးအကြောင်းပြောဖို့ဆိုရင်ဒီတီးတံမှုရင်းတရက်ကဘလောက်ထိတက်ရောက်မှုရှိတာကိုပြဆိုနေတယ်လို့အရင်ပြောချင်တာပါထင်ရှားတဲ့အခြေခံဥပဒေကျွမ်းကျင်သူဥပဒေပညာရှင်ဦးကိုနီကိုစစ်ဘော်ဟောင်းတစုဦးစီးစီစဉ်မှုနဲ့တကယ့်အထင်ကရရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာပစ္စတိုတနက်နဲ့အနီးကပ်လောက်ကျန်တက်ဖြတ်မှုကအစာမကြခင်ကမှဖြစ်ပွားခဲ့တဲ့ကြားပြည်နယ်ကတိုင်းရင်းသား KNPB တပ်ဖွဲ့ဝင်၃ဦးနဲ့အရသာ၁ဦးကိုစစ်တပ်ကပြစ်ဒတ်မှုတွေဟာပါမန်ရာဇဝတ်မှုကင်းတက်တက်မဟုတ်တော့သလိုဥပဒေစိုးမိုးရေးကိုအခြေခံတဲ့ဒီမိုကရေစီစနစ်အတွက်ပါကြည့်ကြလေးနဲ့တဲ့စိန်ခေါ်မှုတွေပါဥပဒေစိုးမိုးရေးဆိုတာအပေါ်ယံပြောဆိုနေလို့မရပဲဥပဒေထိန်းသိမ်းရေးနဲ့တရားစီရင်ဆိုင်ရာစနစ်ကြတဲ့ဖွဲ့စည်းမှုနဲ့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတွေကိုအခိုင်အမာဖွဲ့စည်းတည်ထောင်နိုင်မှုအပေါ်အဓိကအခြေခံကြတာလည်းဖြစ်ပါတယ်ဥပမာတရားရေးဝန်ကြီးဌာနနဲ့တီးခြားလွတ်လပ်တဲ့တရားရုံးများဥပဒေအကျိုးစာအဖွဲ့များရှေ့နေများအပြင်စ ဆင့်မိတ်အာနာကကင်းလွတ်တဲ့ဥပဒေနဲ့အညီအုပ်ချုပ်ရေးအဖွဲ့ပြည်သူ့အုပ်ချုပ်ရေးအောက်မှာဆင့်မိတ်မျိုးမဟုတ်တဲ့ဥပဒေကိုလုံးဝလိုက်နာရမယ်။အယက်သားပြည်သူရဲအဖွဲ့ဥပဒေအရထိန်းသိမ်းရတဲ့အကျင့်တော်များကိုစနစ်တကျဖွဲ့စည်းထားရန်လိုအပ်တာပါ။တာဝန်ယူမှုတာဝန်ခံမှုအာမခံနိုင်တဲ့လွတ်လပ်တဲ့သတင်းရယူခွင့်နဲ့ထုတ်ဖော်ခွင့်နဲ့စနစ်တကျဖွဲ့စည်းတည်ထောင်နိုင်ခြင်းမရှိသေးသမျှစံစင်ရာကြီးပွဲလိုက်ဆိုသလိုပေါ်ပင်ဖြစ်ရပေါ်မှာပဲစဉ်းစားလောက်ကိုင်းနေသမျှဖြစ်ရတဲ့ဟာအကြီးတန်းအယုံဆိုးစွာဖြစ်နေမယ်လို့ပဲပြောချင်တာပါ။
ဟုတ်ကဲ့ကျေးဇူးပါဒါတော့ဥလာထွန်တခုမျိုးစက်ကပေးစားပါကျွန်တော်နောက် Facebook မှတ်ချက်တချို့လည်းရှိပါရဲ့သူကမထွေးပါသူကမြန်မာနိုင်ငံမှာဥရိထက်ညီသူမမရှိရဆိုတော့တရားဥပဒေစိုးမိုးရေးမရှိသေးရွေးငွေချင်းနဲ့အနာကိုအကောက်အွယ်ယူပြီးဒုစရိုက်ကျူးလွန်နေတဲ့ဆက်လက်များပြားနေမှာပါတဲ့ခိုင်မာတဲ့ဥပဒေစိုးရေးဆွတ်ပြီးဥပဒေအောက်မှာပြည်သူတရားစိုးပြီးချလိုက်တာလေးစားရမှာဖြစ်ပြီးပြစ်မှုကျူးလွန်နေညီသူမဆိုဥပဒေကညံ့နာမလိုက်ပဲထိရောက်စွာအရေးယူဖို့လိုပါတယ်လို့ရေးပါတယ်နောက်တူကတော့ဝေလူစော်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ပြည်ထောင်ဝန်ကြီးနဲ့အာဏာရှင်စစ်ဆိုးရအောင်မေးတင်ပါတယ်တရားဥပဒေကသူတို့နဲ့ဆက်မှာပဲရှိပါသေးတယ်ဗျာဆိုပြီးသူကရေးပါတယ်နောက်တူကတော့ကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ပေးစာဖြစ်ပါတယ်ကိုအောင်ဖတ်ပြပေးပါဦးခင
်ဗျပြည်ထောင်ရေးနဲ့တရားစီရင်ရေးမှန်းနိုင်ပြီးအစိုးရအုပ်ချုပ်မှုအောက်မှာတည်ရဲ့မရှိသမျှကာလပတ်လုံးတရားဥပဒေစိုးမိုးရေးအတွက်ပြည်သူတွေရဲ့ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေအပြည့်အဝရနိုင်ဖို့အလုံးသက်ခဲပါတယ်အထူးသဖြင့်အလုပ်ကိုင်ရေးရှာပါပြီးသောအနေနဲ့ခက်ခဲနေတဲ့အခုလိုအခြေမျိုးမှာလူတွေရဲ့စိတ်ပိုင်းဆိုင်ရာတွေတည်ငြိမ်မှုမရှိတဲ့အတွက်ဒလုံမှုကြီးမျိုးတွေနေရာဒေသအနှံ့ဖြစ်ပွားနေတာနှစ်ပေါင်းများစွာကြာခဲ့ပါပြီအဆိုဆုံးကတော့ဒလုံထင်းထင်းရှားရှားလူတက်မှုတွေကိုပြည်သူရဲ့ယုံကြည်စိတ်ချရလောက်အောင်ပေါ်ထုတ်ဖန်ဆီးတာမျိုးမရှိတဲ့အပြင်ဖန်ဆီးမိသူတွေကိုအပြစ်ပေးအရေးယူတဲ့အပိုင်းတွေမှာလည်းအာဏာပိုင်တွေနီးစပ်သူတွေငွေရှင်ကျေးရှင်တွေဖြစ်နေရင်ပြစ်မှုကျူးလွန်ခံရသူတွေဘက်ကဥပဒေရဲ့အကောက်အွယ်ပေးမှုတွေဆုံးရှုံးခံရမယ့်အဖြစ်တွေဟာကျွန်တော်တို့ပြည်သူတွေရဲ့ရင်ထဲဆွဲရနေပြီဖြစ်ပါတယ်တရားစီရင်ရေးစနစ်ဘလောက်ဆိုးဝါးနေတယ်လဲဆိုရင်တရားခံရဲ့ပုံမှန်တွေဘလောက်ကြီးကြီးတရားခံရဲ့နောက်ကြောင်းကိုကြီးပြီးပုံမှန်တွေပြောင်းလဲသွားတဲ့ကြပါတယ်အခုပဲကြည့်ပါဦးဥပဒေပညာရှင်ဦးကိုနီကိုလှုပ်ကြံခဲ့ကြတဲ့တရားခံတွေကိုယုံထုတ်လာတဲ့ပုံတွေနဲ့နိုင်ငံတော်လှုပ်ကြံမှုကြံစည်ထားကြတဲ့ဖြိုးကိုယ်ကိုတင်ဆက်အဖွဲ့ကိုအထူးအကျဉ်းသားတွေလို့ထောင်ထဲမှာထုတ်ထားတဲ့ပုံတွေကအထင်ရှားပါနောက်ပြီးကျွန်တော်တို့ပြည်သူရဲ့အားနည်းချက်တစ်ခုကတရားခံကိုမပြီးမချင်းဖမ်းဆီးပေးဖို့နဲ့တရားမျှတစွာအမှုစီရင်ပေးဖို့တပ်ဆိုင်ရာအာဏာပိုင်တွေကိုတွန်းအားမပေးကြဘဲသူဝကျွေးရှိလို့ခံရတာပဲလို့ကံကိုပုံချရကြတဲ့အယူဆဟာမှန်ကန်တဲ့တရားစီရင်ရေးစနစ်မဖြစ်အောင်လှုပ်လိုက်တယ်လို့ဖြစ်နေတယ်လို့ယူဆမိပါတယ်။နောက်ဆုံးပြောရရင်တတိယတခြားယူရင်းလာနေတဲ့တရားဥပဒေစိုးမိုးရေးတည်ငြိမ်လာဖို့အတွက်ပြည်ထရေးကိုအရက်ဖက်အစိုးရအုပ်ချုပ်မှုအောက်တရားရရှိအောင်ပြည်သူ့ကိုယ်စားလှယ်တော်တွေဥပဒေပညာရှင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးညီညွတ်ညွတ်ပူးပေါင်းအပြေရှာတဲ့မှာကြောင်းတင်ပြလိုက်ရပါတယ်
။ဟုတ်ကဲ့သူကတော့သူ့စာထဲမှာဒီတရားဥပဒေစိုးမိုးရေးမှာဝှက်ချက်မှုစနစ်ဒီထူးထူးဖော်ပြပုံပြဿနာကိုသူကထောက်ပြထားရှိပါတယ်။ဒါပေမဲ့လက်တလုံးမှာဒီဖော်ပြပုံအခြေဖို့ပြည်စည်းရေးဆိုတာလည်းလက်တလုံးမှာဒီရှုပြီးတော့မြို့တိုင်းဝေးလို့အခြေအနေမျိုးဖြစ်နေတော့ဒီလိုမလုံနိုင်ရင်စက်ချမ်းမှာရောဒီလိုကြီးတဲ့ရေဆိုးတဲ့ရာဇဝမှုတွေမှုခင်းနဲ့ချဆင်းဖို့တရားဥပဒေစိုးမိုးဖို့ဆိုရင်ဘာတွေလဲလုံနိုင်တာရှိမလဲဆရာဦးတင်းတန်းကဗျာ။
ဟုတ်ကဲ့ဗျာအဲ့ဒါတော့ဟိုခုနကပြောတဲ့အချက်ပါပဲဗျာဟိုနောက်ဆုံးကြရင်တုံရင်းကဒီသားလာဆိုင်တာဒီလူကဖွဲ့စည်းပုံအခြေခံဥပဒေရှိနေတော့ပြည်ရေးဝန်ကြီးဌာနကဒီအရတားစုကလက်အောက်မှာမရှိဘူးရဲကတုံကျိုးတာဝန်ခံတဲ့ရဲအဲ့အောက်မှာမရှိဘူးမရှိတဲ့အခါကျတော့လူလူကလည်းပဲသူတို့ကိုပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးမရှိဘူးကျွန်တော်တို့ရဲ့စစ်စနစ်ကစစ်ဘယ်ပူလီစင်းမဟုတ်ပဲနဲ့မလစီပူလီစင်းပေါ့ဗျာစစ်ပရိတ်ဖြစ်နေတဲ့အခါကျတော့သူတို့ကိုအခြေမခံနိုင်ဘူးသူတို့ရဲ့လက္ခဏာအခြေရကွာအမှန်ကဒီရာဇမှုကြဆင်းရောတရားဥပဒေစိုးမိုးစွာပိုင်းဟာပြည်သူလူကြီးပါဝင်လာအောင်ပူးပေါင်းဆောင်ရွက်နာနိုင်တဲ့အနေအထားမျိုးဖြစ်မှကျွန်တော်တို့အောက်မြင်မှာဖြစ်တော့အဲ့တော့ရဲဘူးအပြင်ကြောင်းပြီးတော့ပြည်သူဖြစ်တဲ့လက္ခဏာပါတဲ့ပြည်သူရဲ့ဖြစ်အောင်လုပ်နိုင်မှသာဒီဒါအတိုင်းကြတဲ့ခုဒီကျွန်တော်အောက်မြင်တယ်လို့ပြောတင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာဦးတီကပြည်သူရဲ့သဘောထားရောခင်ဗျာကျွန်တော်တို့ဒီဖွဲ့စည်းပုံကိုကျင်းနိုင်ရေးဆက်ကြမှာကျွန်တော်တို့ဒီတရားဥပဒေစိုးမိုးရေးအတွက်လုပ်နိုင်တဲ့နည်းလမ်းဘာရှိမလဲ
အခုရောရာဟိုကျွန်တော်တို့ရဲလုပ်ငန်းတွေနဲ့ရဲတပ်ဖွဲ့ကိုပြည်ရင်ကြောင်းလဲဖို့လိုတယ်အဲ့ဒါလည်းကအခုကျွန်တော်တို့အခုဒီဘောင်သတိကြီးကြီးအုပ်ချုပ်တော်ဦးဆောင်နေတာကဒါဆိုကတက်လာတော့မှကျွန်တော်ဒါဟိုရဲတပ်ဖွဲ့ကဒီကြောင်းလဲမှုတွေလုပ်နေတာအချိန်ဟိုရက်သွားတယ်လို့ကျွန်တော်အဲ့လိုခံစားမိတယ်ဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့လူမှုခြေပြုရဲလုပ်ငန်းတွေဆိုတာအရင်တော့ဥဒိစေလက်ဆက်တော့တော်တော်လုပ်ခဲ့တာကျွန်တော်သတိထားမိတယ်ဟို EU နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့လိုအပ်တဲ့ training တွေလုပ်တာရဲတပ်ဖွဲ့ကြောင်းလဲ ဘာပြည့်ရင်တောင်းလဲရေးတွေလောက်တာဒီကျွန်တော်တို့သတိထားမိတယ်တော့ဒီကမှာအဲ့လိုအင်တိုင်းအားတိုင်းလောက်တာမတွေ့တော့ပဲအပြင်ကျွန်တော်တို့ဒီဆော့ပြောတယ်ဒီဒီလူလူအခြေပြုရဲလုံးများရတောက်ကျွန်တော်ဟိုသတိထားပြီးတော့မတွေ့တော့ဘူးဗျာဟိုချင်းတော့မရှိတော့မရှိတော့ဘူးလို့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့ဒါကြောင့်လည်းဒီဒီလူလူကြားမှာကျွန်တော်တို့ဒီလိုမျိုးဟလာတတနာတွေဟာဟိုဟိုထိန်းထုတ်လို့မရတာတိုးတင်းသွားကုန်လို့မရတဲ့အနေအထားတွေဖြစ်လာတော့ဗျာဆိုတော့ဟိုအဓိကတော့ဗျာဟိုကျွန်တော်တို့အချိန်ကဥပဒေအရဆိုလို့ကျွန်တော်ချင်းဒီလေးဝင်ကြီးကိုအော်ကျွန်တော်တို့ဒီတမရောကနေပြီးတော့နားပြီးတော့ဟိုပါတော့ဟိုအမီစင်းတင်ပြီးတော့သူ့ခန့်အပ်တာပေါ့ဘယ်လိုတမရောကကျွန်တော်ထင်တယ်ဒီကြည်ရဲဝင်ကြီးကိုဟလာဟိုကောင်းကောင်းကျွန်တော်တို့အမိန့်ပေးလို့ရမယ်ကောင်းကောင်းဟိုချင်းချုပ်လို့ရမယ်ကျွန်တော်တို့ဟိုသူ့ကိုသူ့ကြည့်ရင်တောင်းလဲနေပတ်သက်အမိန့်ပေးလို့ရတယ်လို့ကျွန်တော်နားလည်ပါတယ်ဗျာဘာလို့တမရောကသူ့ကြည့်ရင်လည်းသူ့ကြောင့်လေဆိုတော့ကျွန်တော်ကဒီကြည်ရဲဝင်ကြီးတာရဲတပ်ဖွဲ့ကိုကျွန်တော်တို့ဒီတည်သူ့အခြေကြည့်ပေါ့နော်ရဲလုံငန်းလေးလုံလုံလေးလုပ်ငန်းလေးတရားဝင်စုလုပ်ငန်းလေးကြောင်လေပြင်ကြောင်လေကိုကျွန်တော်ဒီနက်နက်ဆိုင်ဆိုင်နဲ့ကျွန်တော်တို့ဘာဟာပြူဟာရှိရှိပေါ့နော်စကြလုတ်ဖို့လို့ရဲအဲ့လိုလုတ်ရင်တော့ကျွန်တော်အောင်မြင်တယ်လို့ထင်ပါတယ်ဗျ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြည့်တဲ့ဒေနာဆရာဦးတရားဆရာလူခွေရှင်နဲ့ဦးတိတ်တန်းမြန်မာရေးတုံးသက်သူဦးကြီးရဲ့သူဒီနေ့ Facebook တွေကမှတ်ချက်ပေးပို့နေတဲ့ပတ်သက်ရှင်အားလုံးကိုဆုကျေးဇူးတင်ပါတယ်ခင်ဗျာ